အိန္ဒိယနိုင်ငံတက္ကသိုလ်အသီးသီးမှာတက်ရောက်နေတဲ့တန်ဃာတော်တွေကိုမြန်မာနိုင်ငံကိုပြန်လည်ပင်ဆောင်ဖို့အတွက်စီစဉ်နေရမှာလောလောဆယ်အပားတရာကျော်ပြန်ဖို့စဉ်းပေးဖို့ထားပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံအတွင်းမှာအသွားအလာတွေဖြတ်တောက်ထားတာကြောင့်အိန္ဒိယရောက်စာတင်စားတန်ဃာတော်တွေနေရပြန်ရေးဟာအခက်အခဲဖြစ်နေတဲ့ဆိုတဲ့အကြောင်းတင်ပြသွားပါမယ်။အိန္ဒိယနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်အသွားအလာတွေဖြတ်တောက်ပြီးနေအိမ်တွင်းမှနေဖို့ထုတ်ပြန်ထားချိန်မှာမြန်မာစာတင်စားတန်ဃာတော်တွေနေရပြန်ကြွနိုင်ရေးအတွက်တည်တကူဆရာတော်ကြီးကလေရင်ခီးစိတ်ကုသိုလ်ပြုစီစဉ်တာဖြစ်ပါတယ်။ဒီလိုနေရပြန်ကြွနိုင်ရေးအတွက်အိန္ဒိယနိုင်ငံလုံးဆိုင်ရာပညာသင်မြန်မာရဟန်းတော်များတာယာဖွံ့ဖြိုးရေးအဖွဲ့ကအတီးပေးလျှောက်ထားရမှာတန်ဃာတော်အပားတရာကျော်စည်းပေးလာတဲ့လို့မြန်မာရဟန်းတော်များတာယာဖွံ့ဖြိုးရေးအဖွဲ့ကအရှင်ဝန္ဒိတ္တာရကမိန်ကြားပါတယ်
ဒီလိုကျတော့ဖျားကြီးကတော့အလုံးကိုပြန်ခေါ်ဖို့ကိုကြိုးစားနေကြဟိုကလေလွတ်ပြီးတော့အဲ့ဒီဖြစ်တော့ရောက်နေပြီသင်ကအခုလက်ရှိတခါယူတဲ့ပုံစံကိုသင်ပို့ကြတာတရားကြိုးရတဲ့ကသင်ရင်းစိတ်မှာအစ်ပေခလုံးရဲ့နေပြီးလို့ပုဂ္ဂဆရာကပြောရတယ်
နေရပြန်ဖို့စီစဉ်နေပေမဲ့စာတင်သားတန်ဃာတော်တွေကတက်ဆိုင်ရာတက်တူနဲ့ဌာနဆိုင်ရာတွေစီကခွင့်ပြုချက်ရဖို့အခက်အခဲရှိနေတယ်လို့လည်းဆက်လက်မိန်ကြားပါတယ်
။ဒီရနိုင်ငံထဲမှာရှိတဲ့ဒီအခက်အခဲပတ်သက်နေတဲ့ဆိုတော့ဟိုဗီဇာပတ်ဖို့ရှိရင်လည်းလေတက်ဆိုင်လို့မရဘူးဖြစ်နေတဲ့အနေအထားဆိုတော့အိန္ဒိယဆိုရရဲ့ခွင့်ပြုချက်ရဖို့ကန့်ဆိုင်ရနေလို့အဲ့ဒီလေတဲ့ဆိုရဆိုင်ရနေရတဲ့တက်တူတွေကလည်းဌာနတွေပိတ်နေပြီ။ဟုတ်လားအခက်အခဲဖြစ်နေတယ်ကွာ။ဒီလိုမှာဆိုတော့ geography ကိုပြောပြီးခဏတခုရဲ့အကြီးဆုံးကြီးကြီးရဲ့ဆက်ကွန်တွေအဲ့အထောက်ခံချက်ကရမ်းမှာဌာနရေးဆောင်တော့မယ်ဌာနရေးဆောင်မှာဟုတ်တန်ခါကြောင့်ပြန်လို့ရပါပြီဆိုတော့စစ်တေးရပြီဆိုတော့မှဒီလိုလေကုန်းဆင်းရတာအဲ့အခက်ခဲဖြစ်နေတာဒီလိုတက္ကသိုလ်ဒီပြည်ကနေတိုးတာနေတဲ့ရှိပြီးတယ်ဆိုပါလိမ့်
စာတင်သားတန်ဃာတော်တွေပြန်လည်ပင်ဆောင်ရေးနဲ့ပတ်သက်ပြီးမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ရှိသူတဦးကအခုလိုဖြေကြားပါတယ
်။ဒီလိုဆိုတော့ဟိုအစီအစဉ်လုံးဆိုတော့ဘာမှပြည့်စုံနေရသေးတာ။ဒီမှာတော့ဟိုအိန္ဒိယမှာဒီပြည်မဆင်းရဲပြည်နေတာပေါ့နော်။ဆင်းရဲပြည်နေတဲ့ပြည်လို့ပြည်နေရတယ်ပေါ့နော်။နောက်ပြီးတော့ domestic flight တွေအရှိန် international flight တွေရှိကြတယ်
မြန်မာစာတင်သားတန်ဃာတော်တွေဟာနယူးဒေလီဘီဟာနဲ့ဥတ္တရပရာဒေ့ရှ်ပြည်နယ်တွေကတက္ကသိုလ်တွေမှာအများစုတက်ရောက်နေတာဖြစ်ပါတယ်စီရင်ရစာတင်သားတန်ဃာ400ကျော်ရှိပြီးအချို့ကတော့အစောပိုင်းကတည်းကမြန်မာပြည်ကိုပြန်ကြွသွားတာတွေလည်းရှိပါတယ်အိန္ဒိယနိုင်ငံဟာနိုင်ငံတကာလေကြောင်းအဝင်ထွက်ကိုမတ်လ13ရက်နေ့ကစတင်ပြီးအေပီလ15ရက်နေ့အထိရပ်ဆိုင်းထားမှာဖြစ်ကြောင်းမတ်လ17ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအိန္ဒိယနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1800ကျော်ရှိပြီးသေဆုံးသူ50လောက်ရှိနေပါတယ်။ရောဂါကူးစက်ပြီးပြန်လည်ကျန်းမာလာသူကတော့150ကျော်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။